ုတ်ကခင်ဗျာအခုပေါ့လေဒီရမ်းရဲကျွန်းမှာတိဆောက်မယ်ကြောက်ဖြူအထူးဆက်မှုဆုံးနဲ့ပတ်သက်ပြီးတော့ဒီ NDF ပါတီကနေပြီးတော့ကြေညာချက်ထုတ်တာတွေ့ရပါတယ်ခင်ဗျာဘာကြောင့်များကြေညာချက်ထုတ်ရပါလဲဆိုတာလေးနည်းနည်းကျွန်တော်ရှင်းပြပေးပါအောင်ခင်ဗျာ
အဓိကကတော့ဒီလက်ရှိဖြစ်နေတဲ့ကျွန်တော်တို့ဒီကျွန်းနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပိုင်းနဲ့ပတ်သက်ပြီးတော့ကမြန်မာနိုင်ငံမှာရှိတဲ့အကျိုးစီးပွားပေါ့အကျိုးစီးပွားနဲ့ရှင်တဲ့ဟာမျိုးဖြစ်ဖို့လိုတာပေါ့ဗျာဘောင်းရင်ထင်းသိရေးလူတွေအလုပ်ခံရရှိရေးနောက်ပြီးတော့ကွန်ထရိုးလုပ်မှုပတ်သက်တုတ်တဲ့ရေးအစားတွေမှာဖြစ်ရောက်တဲ့ကျွန်တော်တို့အကျိုးခံစား권နည်းနေတာသွားတွေ့ရတယ်လေသွားတွေ့ရတော့ဒါတွေကိုကျွန်တော်တို့ကအကောက်ွဲမဲ့နေတဲ့ကျွန်တော်တို့လူစီးပွားရေးဘဝတွေအကောက်ွဲမဲ့နေတဲ့ကျွန်တော်တို့အော်ရင်ဒီနေ့ကိစ္စလေးလူတွေကျမ်းမာရေးကိစ္စလေးဟုတ်လားကျွန်တော်တို့စီးပွားရေးအချုပ်အခြာအာဏာအောင်လဲဟိုပွမ်းပဲ့တိုက်စားလို့ဖြစ်မှာဆွဲတဲ့အတွက်ကြောင့်မလို့နိုင်ငံသက်ဆိုင်ရေးလဲကျွန်တော်တို့မထိခဲ့အောင်နိုင်ငံသက်ဆိုင်မှာညှတ်တာလဲကျွန်တော်အနေအထားတစ်ခုရောက်သွားအောင်ဆိုပြီးကျွန်တော်တို့ကရောင်းထုတ်ရှင်းဖြစ်ပါတယ်ဒါကြောင့်ဒီလူငန်းတွေရဆိုင်ဖို့မဟုတ်ဘဲနဲ့ကျွန်တော်လူငန်းတွေကိုစစ်စစ်ဝေဖန်တုံ့တက်ပြီးတော့ကသက်ဆိုင်အာဏာပိုင်အဖွဲ့အစည်းတွေကကြည့်ရောက်တိုင်းကြေပြီးတော့စောင့်ကြည့်သိလားတုံ့တက်ပြီးဆုံးဖြတ်ဖို့ဒါကိုကျွန်တော်ဆုလိုတာပါ
โอเคโอเคครับ
ไอ้เช่น
ละ
บ่
ครับเนี่ยပြောတယ်နှစ်နိုင်ငံဆက်ဆံရေးอ่ะစပြီးတော့ပေါ့လေဆိုတော့နှစ်ဖက်ကိုထိခိုက်မှုတွေမရှိအောင်လို့ဆောင်ရွက်တဲ့အခါမှာပေါ့လေဆရာတို့တောင်းဆိုထားတဲ့အချက်ရှိပါတယ်အဲ့မှာပွင့်လင်းမြင်သာမှုရှိတဲ့နယ်ဆိုဆရာတို့တင်ပြထားတာတွေ့ရတယ်အဲ့မှာအဲ့ဒီဟာအပြင်ပေါ့လေအခုကဒီဟာဥကသဘာဝပတ်ဝန်းကျင်ကိစ္စတွေဟာဆိုင်နေတဲ့အတွက်ကြောင့်ဒီမှာသဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ပေါ့လေဒီခိုင်မာတဲ့ဥပဒေမျိုးတွေပေါ့ကုမ္ပဏီတွေလာလို့ရှိရင်ဒီပေါ့ယင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေမျိုးတွေပေါ့လေဆိုတော့ဒါမျိုးတွေရောမရှိသင့်ဘူးလားဆရာအဲ့ဒါလေးတွေကျွန်တော်နည်းနည်းရှင်းပြပါဦးခင်ဗျအ
ဲရှိတယ်တော့အမှန်ပေါ့ဗျာဒါယင်းနှီးမြှုပ်နှံမှုဥပဒေမှာတော့သဘောပေါ်ရင်မရှိခဲ့ရေးလုပ်ပဲပါပြီးတော့ဒီဘောပေါ်ရင်ရှိခဲ့မှုဘယ်လိုကာကွယ်ရမလဲဆိုတော့တားဆီးရဲ့ယင်းကြည့်ဥပဒေရုပ်ဆုံးလုံနည်းရဲ့နည်းဥပဒေမရှိသေးဘူးဗျအမှန်ချုံပြီးတော့သဘောပေါ်ရင်ရှိခဲ့မဲ့ဒီနေ့ကတော့မြေဘယ်လိုလုပ်တင်လဲဆိုတော့ဥပဒေကျက်ကတော့မှန်တူအပ်ပါလေကဒါမှမဟုတ်အခုကုမ္ပဏီတွေဝင်လာတဲ့အခါမှာဒီစီးပွားရေးဇုံကြီးစောက်တဲ့အခါမှာစီးပွားရေးဇုံကဖြတ်မဲ့ဒီပေါ့ဗျာဒီထွက်ဆူကျူတွေပေါ့တော်မွန်နဲ့ဆိုင်တော်နဲ့အောက်ဆိုင်အစားကြီးဖြင့်မိုးနီးရောဒါရီယာပဝင်းကျင်ကျွန်တော်တို့ဒီရေထဲကိုလေထဲကိုမြေကြီးထဲကိုဘယ်လိုတက်ရောက်သွားမလဲဆိုတဲ့အထိကျွန်တော်လေ့လာပြီးတော့ဟိုတားစီးရဲ့အကောက်ကိုတဲ့ဟာမျိုးလုပ်ဖို့လိုပါလေအဖက်ကတော့ရှင်းနေဖြစ်ပြီမသိကြအောင်ဆောင်းနေတာမျိုးလို့မိရောမလုပ်မိတာမျိုးဆိုရင်အောင်းရင်ကြည့်ရလို့ရှင်တိုင်းပြည်လူတွေနဲ့လာမှာပဲ။ဒါတော့ဒီကျောင်းလို့ကျွန်တော်တို့ဖျက်ပြောတဲ့ဥပဒေရှိဖို့လိုပါလေ။ဒီမှာကြောင့်ကျွန်တော်ကတော့ normal ဒီတိုင်းပြည်ရရှိဖို့ဒီလိုလာလို့ရှိရင်ဒီလိုဒီတော်ဝင်မှုအစီအမံတွေမပါဘဲနဲ့လုပ်တင်မှုဆိုတဲ့အဟောင်းမျိုးထုတ်ကြတာပါဒီညရဲ့သဘောကတော့
။ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီကိစ္စတွေပေါ့ဘေးကနေပြီးစောင့်ကြည့်ပေးဖို့အတွက်ပေါ့လေ။ဒီတတရပါတီတခုပေါ့လေဘေးရအောင်ကြည်ပေးတဲ့ဒီဟို NGO အဖွဲ့မျိုးတွေဒီသဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့မျိုးတွေရောရှိတဲ့လို့ထင်ပါလားခင်ဗျာ
ထင်ပါတယ်ခင်ဗျာဘာလို့ဆိုတော့ကျွန်တော်တို့ကဒီကြောက်ကြီးစီမံကိန်းမှာသုံးမဲ့ဆက်မှုဆုံးရင်းနှီးစည်းကမ်းပိုက်လိုင်းတွေ့ကြမှုကမ်းလှမ်းဖောက်လုပ်မှုအစရှိတာဒီမှာဝင်းမြင်လာဝင်းဒီမှာဒီလူဝေးအဖွဲ့အစည်းတွေ NGO အစီအစဉ်နောက်သဘာဝပတ်ဝန်းကျင်ထင်းထင်းအဖွဲ့တွေအစိုးရနဲ့ပတ်သက်တဲ့ကျွန်တော်လူ့အခွင့်အရေးအဖွဲ့တွေကျွန်တော်တို့ရနေပြီးတော့စောင့်ကြည့်ပြီးတော့ဘာလိမ့်မလိုအပ်နေမလဲဆိုတာကိုကျွန်တော်တို့ perspective positive ကျွန်တော်တို့အမြင်သက်ကပေါ့ perspective ကနေပြီးတော့သူ့ဘောင်းကောက်ဝဲနိုင်မှသာလေဒီတိုင်းပြည်နဲ့အကျိုးရှိမယ်ကုလုံးလုံးမှုလေးဖြစ်လာမယ် project တွေလည်းလုပ်နိုင်နေရမှာရှိနေကန်းလည်းဖြစ်သွားမယ်ဆိုရည်ရွယ်ချက်နဲ့ကျွန်တော်တို့ watch dog ပေါ့ဗျာဖြစ်လာနိုင်အောင်အဲ့ဒါသူကအနာဘိုင်းအဖွဲ့ရှိတွေကနေပြီးတော့ဒီစီမံကိန်းနေလုပ်မဲ့ကန်းနဲ့သဘောတော်ကနေဘာလို့ဖြစ်နေလဲဆိုတာကိုပြန်ပြီးလို့ရဲလို့ဆိုရဲပေါ့ပြောတာပါ
ဟုတ်ကဲ့ဆရာကျေးဇူးပါပဲဆရာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျဟု
တ်ပါတယ်ခင်ဗျဟုတ်ကဲ့ရပါတယ်